စစ်ကောင်စီပူပြီးအားနည်းသွားအောင်လုပ်နိုင်မယ်ပူပြီးထျောက်တဲ့လမ်းကြောင်းဖောက်နိုင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကအထွေထွေညီလာခံရဲ့တတိယကော်မတီကိုပြောကြားလိုက်ပါတယ်ဗန်ရီလိုအဓိကဗန်နယေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဂျက်လေရင်စီရောင်းဝယ်တာကိုပြစ်မှတ်ဖြစ်ထားပြီးပိတ်ဆို့အရေးယူတာအပါအဝင်စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေကပေါင်းဆက်ညှိနှိုင်းဆောင်ရွက်လာကြတာတွေကြောင့်မျှော်လင့်မိတာဖြစ်ပါတယ်လို့လူသားချင်းစာနာထောက်ထားရေးရင်ကျင်းမှုနဲ့လူမှုရေးရာကိစ္စတွေကိုစဉ်းစားတဲ့ကော်မတီကိုတနင်္လာနေ့ကပြောကြားခဲ့တာပါဒီရရှိလာတဲ့အချိန်ဟုံပေါ်မှာပုံပြီးခိုင်မာပေါင်းဆက်ညှိနှိုင်းဆောင်ရွက်ကြပြီးစစ်ကောင်စီပုံပြီးအားနည်းအောင်လုပ်ဖို့ခုအချိန်ရောက်ရှိနေပါပြီလို့လည်းသူကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီဟာကတောင်ကနဲ့အကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြစ်တာကြောင့်တိုင်းပြည်မှာမအုပ်ချုပ်နိုင်ဖြစ်ရပြီးမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေနဲ့နိုင်ငံတကာပေါ်မှာတည်ရောက်မှုရှိလာရတယ်လို့လဲသူကပြောကြားသွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်